စစ်ကောင်စီနဲ့ရခိုင်လက်နက်ကိုင်အေးအဖွဲ့တို့နားလည်မှုနဲ့အပြစ်ရထားတဲ့ရခိုင်မြောက်ပိုင်းမှာဈေးဝါတည်ယူခွင့်တွေကိုစစ်ကောင်စီကကန့်သက်တားမြစ်ထားဆဲဖြစ်တယ်လို့ဆရာဝန်တွေကပြောပါရယ်အခုလိုကန့်သက်ချက်တွေကြောင့်ရခိုင်မြောက်ပိုင်းကဈေးယုံဈေးဆိုင်တွေမှာဈေးဝါပြက်လက်တာတွေနဲ့ဈေးနှုန်းမြင့်တက်တာတွေရင်ဆိုင်နေရတယ်လို့လည်းဆရာဝန်တွေကပြောပါရယ်ရန်ကုန်ကလာတဲ့ဒီသတင်းကိုကိုစံကျော်ကပြပြပေးမှာပါရှင်
စစ်ကောင်စီကဆေးဝါးတည်ယူခွင့်တွေကိုကန့်သက်ထားဆဲဖြစ်တဲ့ရခိုင်မြောက်ပိုင်းကမြို့နယ်ခုနှစ်ခုလောက်မှာဆေးဝါးပြက်လက်တာတွေဈေးနှုန်းအဆမတန်မြင့်တက်တာတွေရှိနေတယ်လို့ရခိုင်ပြည်နယ်မှာအခမဲ့ဆေးကုသပေးနေတဲ့ဆရာဝန်တူကပြောပါတယ
်စစ်တွေကတော့အဲ့လိုမဆိုးပါဘူးဒီစင်တာခေတ်နယ်ရောလေဒီရခိုင်မြောက်ပိုင်းကဒီ၆တော်ရောမြောက်ဦးမင်းပြပုံကြောင်းအာရတေးတော်ဘူးတိအောင်မောင်တော့အဲ့ဒီမြို့တွေကဒီစစ်တွေအနေမှာတဆင်ဒီဝါရီကသူတို့ရှင်ရောက်ကြဆိုတော့သူတို့ကပုံရောအထက်တွေ့ရပါတော့ဟောတိုင်းနယ်မှာဆိုရင်ဒီပတိတွေကအစအဲ့လိုတောက်ဆေးတွေရောထိုးဆေးတွေရောအဲ့လိုသေးသူဆေးရဆေးတွေအစကုန်ပြတ်နေလို့ကြား
စစ်ကောင်စီနဲ့ရခိုင်လက်နက်ကိုင်အေအဖွဲ့ကြားတကြောပြန်တိုက်ပွဲတွေဖြစ်ပွားခဲ့ပြီးနောက်ပိုင်းမှာရခိုင်မြောက်ပိုင်းကမြို့နယ်တချို့ကိုဆေးဝါးတည်ယူခွင့်ပိတ်ပင်ကန့်သက်လိုက်တာလည်းဖြစ်ပါတယ်လက်ရှိစစ်ကောင်စီနဲ့ AA အဖွဲ့ကြားလူသားချင်းစာနာမှုဆိုင်ရာနားလည်မှုနဲ့အပြည့်ရထားတဲ့ဆိုပေမဲ့ဆေးဝါးတည်ယူခွင့်တွေကိုတော့ဆက်လက်ကန့်သက်ထားဆဲဖြစ်တယ်လို့လည်းစစ်တွေမြို့နယ်ကဆရာဝန်တူကပြောပါတယ
်လူခက်ခဲကြီးကြုံနေဆိုတော့ချိုးဆေးတွေကပြက်ပြက်ဆေးတွေကပြက်သွားတယ်ဆေးဝါးဆိုတော့ဒီတရစ်တို့ဒီဆေးပလင်းအရေးပေါ့သူတို့ကတော့တရားခက်တဲ့ဝိုင်းလင်းများတယ်ဆိုတော့လေဒီဒေရင်ပေနေရတာကဟိုဒေရင်နဲ့အများစုထင်နေကြတာဆေးတွေကသာလနာကသူကဒီလမ်းဖွင့်ပေးရဆိုမဲ့ဆေးဝါးတွေခွင့်ကသူတို့ပြည်ဝင်ထုတ်ပြန်ထားတယ်မရှိသေးဘူ
းအခုလိုကန့်သက်ချက်တွေကြောင့်ရခိုင်ဆေးဝါးဈေးနှုန်းတွေလည်းမြင့်တက်နေတယ်လို့သူကဆက်ပြောပါတယ
်ကျွန်တော်တို့ဒီပိုင်ဝဂျက်ဆေးဆိုရင်အရင်ကဟို900လောက်ပဲရှိတယ်အခုဆို1000ကျော်တယ်ဒီကုမ္ပဏီဈေးတော်မှ1000ကျော်တယ်ဒါကိုကြာရင်ဒီ Open Plaza လို့ပါဆိုအရင်တုန်းကဒီတကက်ကမှ100ကျော်200နီးပါးလောက်ပဲရှိ200ဝန်းကျင်ပေါ့နော်အခုဆိုရင်900ကျော်လောက်ရှိ
ပုံနှံကျုံမျိုးနယ်ကတိုင်းနယ်စည်းရုံတစ်ခုမှဆိုရင်လဲဈေးဝါးတွေမလုံလောက်တာတွေတည်ယူရခက်ခဲတာတွေဈေးနှုန်းမြင့်တက်တာတွေကြောင့်ဒေသခံတွေအတွက်အခက်ခဲရှိတယ်လို့တိုင်းနယ်ဆရာဝန်တူကပြောပါတယ
်ဈေးဝါးတွေဈေးတက်တော့တော်တော်များကနေမှာနေဖက်မှာကျတော့ညာတော့အဲ့မှာဈေးဝါးဈေးတက်တော့တို့တက်အခက်ခဲဖြစ်တာပေါ့ဗျာနောက်တစ်ခါကျတော့ဒီဈေးဝါးကန့်သက်ချက်တွေရှိနေတော့ဘယ်လိုပြောမလဲဒီရှုဈေးဝါးတွေကအလုံးလုံးမြတ်တာတွေပါရှိတယ်ပြီးတော့ကြတော့နေလူနာဟုတ်ပိုင်းမှာတော့ကျွန်တော်တို့အခက်အခဲတွေရှိနေက
ြလက်ရှိမှာတော့ရခိုင်မြောက်ပိုင်းကဆေးရုံတွေနဲ့ဆေးဆိုင်တွေကအရင်ကတူလောင်ထားတဲ့ဆေးလက်ကျန်တွေနဲ့ရောင်းချကူတာပေးနေရတာဖြစ်တာကြောင့်စစ်ကောင်စီအနေနဲ့ဆေးဝါးတည်ယူခွင့်ကန့်သက်ချက်တွေကိုဖြေလျှော့ပေးဖို့ဒေသခံတွေနဲ့ဆရာဝန်တွေကတောင်းဆိုထားပါတယ်ခင်ဗျာ